စကိုင်းတိုင်းကံလူမျိုးနယ်တောင်ကျန်းကိုစစ်ကောင်စီတပ်တွေကဩဂတ်စ်လ30ရက်နေ့မှာစစ်ကြောင်းဝင်ရောက်ခဲ့တဲ့အတွက်ကြီးရွာ14ရွာထဲမှနေကဒေသခံ2000ကျော်ထွက်ပြေးနေကြပါတယ်။ဒေသခံတချို့တပ်ဖြတ်ခံရပြီးဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကအခုလိုပြောတဲ့နောက်ဆုံးအခြေအနေကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီတပ်ခမာယာ36နဲ့ပြူစောတီပူပေါင်းတပ်အင်အား130ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ပြူစောတီအင်အား60ပါတဲ့နောက်ထပ်စစ်ကြောင်းနှစ်ခုပေါင်းပြီးတော့ကဲဘလူးမြို့နယ်တောင်ချမ်းကိုဩဂတ်စ်လ30ရက်နေ့ကဝင်ရောက်ခဲ့တာပါ။မနေ့ကမနေ့အာရုံတက်ချိန်လောက်မှာဒီစစ်ကြောင်းနှစ်ခုဟာထန်းကုန်းတိုက်နယ်တရက်ခေါင်းကျေးရွာကိုအရှင်းနောက်ပိတ်ပြီးတော့ဝင်ရောက်ခဲ့ပြီးထွက်ပြေးကြရတဲ့စစ်ဆောင်တွေကိုရန်တမ်းပစ်ခတ်ခဲ့တယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ KB3 ဒေတာကာကွယ်ရေးအဖွဲ့ကတာဝန်ခံကိုစောကပြောပါတယ်
။လက်က9နိုင်လောက်ကိုဒီတောင်တိုင်းနယ်တဲ့ဒီကမ်လူနယ်ပေါ့ဒီတောင်တိုင်းနယ်တဲ့ဒီတဲ့အခေါင်းကြီးကဝင်ရောက်စီးနင်းတာဗျ။အဲလောလောဆယ်တော့ကျွန်တော်ဒီကျွတ်တတ်ထားခဲ့တာက3ယောက်ရယ်ဖမ်းသွားတာတော့လောလောဆယ်1ယောက်ပဲကြားတယ်ဗျ။ကျွန်တော်ဒီဘက်နယ်မှာတော့လေဘူးတော်တယောက်တဲမှနေခဲ့တဲ့အတက်50ကျော်လောက်ဘူးတော်တယောက်လည်းပြစ်တတ်ထားခဲ့တယ်ပြီးကြတော့ကျွန်တော်ဆင်လန်းကျန်ရွာကဒီတယောက်ကလည်းဖမ်းသွားတယ်တယောက်ကတော့ပြစ်တတ်ထားခဲ့တယ်ဒီစားကံဒီမျိုးဒီကန်ယူဘက်ကကန်ယူရွာကတယောက်ကလည်းဒီပြစ်တတ်ထားခဲ့ကြ
ကန်ယိုဖလန်ချိုင်းစားတဲ့ကျေးရွာတွေကဒေသခံတွေဟာလူငယ်တွေရဲ့အနေငယ်ကလေးကစစ်ဘေးရှောင်လာကြရသူတွေဖြစ်ပါတယ်။ရွာသေးရွာနဲ့စီဆုံကြီးရွာမှာစစ်ကောင်စီတပ်က၄ရက်စခန်းကျတပ်ဆွဲနေကြတာကြောင့်အဲ့ဒီအနီးဝေးကျမှာရှိနေတဲ့ကျေးရွာတွေကဒေသခံတွေဟာထန်းကုန်းတိုက်နယ်ဘက်ကကျေးရွာတွေကိုစစ်ဘေးရှောင်နေကြတာပါ။မနေ့ဩဂတ်စ်လ30ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုပါစစ်ကြောင်းဝင်ရောက်လာတာကြောင့်မနက်အာရုံတက်စီမှာပဲအလင်းစလို့ထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဗာပစ္စည်းမှမတင်နိုင်ပဲလူလူထွက်ပြေးခဲ့ကြရတာဖြစ်တဲ့အကြောင်းစစ်ဘေးစစ်ဆောင်တွေရဲ့အခြေအနေကိုကိုစောကအခုလိုပြောပြပါတယ်
။ဒီကတည်းကမိုးရတဲ့ကားရွာနဲ့မူးရွာတွေဝင်လာတာဆိုတော့တူတောင်းရတာခက်ခဲရတယ်ကြ။ဒီမိုးရတဲ့ဝင်လာတော့ဒုက္ခဆိုတော့ဒီလိုလည်းမင်းရဲ့ရန်ပြပြီးဝင်လာခဲ့တယ်ဝင်လာတဲ့အချိန်မှာဒီလူတွေကပထမဆုံးဆောင်ရတဲ့ညာပိုင်းကတည်းကရှောင်းလာခဲ့တဲ့အဲဒီပြန်ကြရင်ဒိုးဘူးတို့ပူမျိုးတို့အဲတောင်ဘက်ကဆိုရင်ဒီကောင်မကြီးရွာတွေကဝင်ရဲ့တို့အဲဖူကုန်းတို့မင်းပါတို့တထုပ်ကုန်းတို့အဲ့ဒါတွေကညာကရှောင်းနေတာသူခေါင်းလေးမှရှောင်းနေကြတာဆိုတော့ဒီကတည်းကဆောက်ဦးရောက်လာခဲ့ဆိုကြတော့ဒီစိုးကြံပြီးကဒီအမေဆာအဲဘုရားထားတာဆိုသူကလည်းတုံးပီးပြီးတော့မစားဘူးခါခဲ့ရတယ်ကွာဆိုင်ကျော်ပေါ့အချီကြီးဒီရုပ်ပြပြီးရတာပေါ့ဒီစားရဲ့ရိတ်စားတွေလည်းအကုန်ခါခဲ့ရပြီးတော့ပြီးရတယ
်အနည်းဆုံးချင်းရွာ14ရွာလောက်ကလူ1000ကျော်လောက်စစ်ဘေးတိတ်ဆောင်နေရပြီးလက်ရှိမှာသူတို့အတွက်စားနဲ့ရိတ်ခါတွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုကူညီနေတဲ့ကျုံးလာကံဘလူတက်ကြွလှူရှားသူများအဖွဲ့တာဝန်ခံကအခုလိုပြောပါတယ်
အဓိကတော့လိုအပ်ချက်ကတော့စားနဲ့ရိတ်ခါပေါ့အဲ့ဒါကတော့အဓိကလိုတာပေါ့ပါလို့လေဆိုတော့ဒီဘက်ကရွာတွေကတိုင်းနဲ့သူတို့ကျွေးစားရတာပေါ့လေအဲ့တော့ကြာဒီဘက်ကရွာတွေကလည်းတစ်ခါမဟုတ်တစ်ခါဆိုတော့သူတို့ဟိုအခက်ခဲပြီးရှိတာပေါ့နောက်တစ်ခုကဒီရွာကအလုံးပေါင်းဆိုရင်14ပေါ့ကျော်တာပေါ့နော်အဲ့တော့ကြာတော့လူဦးရေအားဖြင့်လည်း2000အကျုံမှရှိနေလို့ကျွန်တော်တို့ခန့်မှန်းထားတာပေါ့အဲ့တော့ကြာသူကဒီစစ်ကြောင်းကြောင်းဝင်လာပြီးဖြစ်ဆိုလို့ရှိရင်ဒီဒီဆရာကြွားရင်းမှာဟိုကလက်ပြတာပေါ့အဲဒီစစ်ဆောင်ရတာပေါ့ဆရာမအဲ့တော့ကျတော့ဒီဒီစစ်ဆောင်ရတဲ့ကြွားရီကတော့အဲဒီအတိကတော့ဒီစားနဲ့ရိတ်ခါလို့ပါလို့တော့ဟိုလူတာပေါ့ဆရာမ
စစ်ဘေးရှောင်တွေအတွက်စားနဲ့ရိတ်ခါအပြင်စေဝါနဲ့အမိုးအကာတွေလည်းအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်အခုချိန်မှာတရက်ခေါင်းကြီးရွာကစစ်ကောင်စီတပ်တွေဟာသူတို့အထိုင်စခန်းရှိရာဒန်းပေကျေးရွာဘက်ကိုဒီကနေ့မနက်ပိုင်းကပြန်လည်ထွက်ခွာသွားကြပြီဆိုပေမဲ့မလာမကန်နေရာမှာပဲရှိနေသေးတာကြောင့်ဒေသခံတွေကတော့ကျေးရွာထဲပြန်မဝင်ရဲကြသေးဘူးလို့ဒေသခံတွေကပြောပါတယ်ကံဘလူးခရိုင်အတွင်းမှာစစ်ကောင်စီကစစ်ကြောင်းမပြတ်ဝင်ရောက်ပြီးတော့နေပြေရှင်းနေတာကြောင့်ဒေသခံတွေတောင်းတဲ့စီထွက်ပြေးနေကြရတာပါစစ်ကောင်စီစစ်ကြောင်းဝင်ရောက်ချင်းထွက်ပြေးကြရတဲ့ဒေသခံတွေဟာစစ်ကြောင်းပြန်ထွက်တဲ့အခါကျေးရွာတွေထဲပြန်ဝင်ကြလိမ့်ရှိပေမဲ့ပြန်ဝင်လို့မရတဲ့ကျေးရွာတွေလည်းရှိပါသေးတယ်။ Gurang Bo Dine, Chatin Dine, Binda Dine, Tango Dine, Jiwa Nyazuga Dizaganriha, Dika Dika Murizao, Nene Chibido, Juare Piamu Naja Divao. Gamalu Kaya and Dima, Iberlaga near Kuche di Mazakana Dibwari Shinira, Dizanga Dikaida, Sidama Piawi Yaubi, Nemi Shinari Shinira Zao, Sibi Deshang Durit and Nidis Hapu Mian Lani Elo, Sibi Doka de Rigo Akuni Bini Durigat Yawarisha.